အီရန်နဲ့ဆီးရီးယားနိုင်ငံတို့ကအာရှဒေသတိုက်ခိုက်သမားတွေထာနေပြန်လာနေတာကြောင့်အရှေ့တောင်အာရှဒေသမှာအစွန်းရောက်ကြမ်းဖက်ချင်းချောက်မှုတွေများလာနေတာကိုကင်တွယ်နိုင်ဖို့ဒေသတွင်းမှာကျေပြန့်ထိမိတဲ့အစီအစဉ်တစ်ခုရှိဖို့လိုအပ်နေပြီလို့ကုလသမဂ္ဂကပြောကြားပါတယ်။ဒေသတွင်းမှာအယ်ကိုင်ဒါနဲ့ IS အဖွဲ့ဝင်တွေလို့ဆိုသူတွေအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့အစည်းတွေကြားဒီပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာစိုးရိမ်ချက်တွေရှိလာပြီးတော့ဒီကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝမှုတိုက်ဖျက်ရေးရုံး UNODC ကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ Rome Campaign ရဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်ကတင်ပြမှာဖြစ်ပါတယ်။
အရှေ့တောင်အာရှနိုင်ငံတွေဟာပူးပေါင်းဆောင်ရွက်မှုနဲ့ထောက်လှမ်းရေးအချက်အလက်မျှဝေခြင်းတို့မှာတိုးတက်လာပြီမဲ့လဲလက်တွေ့ဆောင်ရွက်မှုတွေကတော့အစီအစဉ်တကျမဟုတ်ဘဲကြုံရကြပန်းဖြစ်နေတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ဂလတ်ကပြောဆိုပါတယ်အထူးသဖြင့်အရှေ့လဲပိုင်းဒေသကပြန်လာနေတဲ့တိုက်ခိုက်ရေးသမားတွေကိုကင်တွယ်တဲ့နေရာမှာအစီအစဉ်တကျမဖြစ်သေးတာလို့လည်းသူကပြောပါ
တယ်
ဒေသတွင်းမှာပြည်ပတိုက်ခိုက်သမားတွေကိုကင်တွယ်နိုင်မဲ့မဟာဗျူဟာမရှိပါဘူးအမျိုးသားအဆင့်မဟာဗျူဟာတွေအတိုင်းအတာတစ်ခုတည်းရှိပေမဲ့လည်းဒေသတစ်လုံးမှာတော့ဒီမဟာဗျူဟာတွေကလိုက်လျောညီထွေမရှိပါဘူးနောက်ပြီးတော့ဒေသတစ်ခုလုံးအနေနဲ့ဒီအခြေအနေကိုကင်တွယ်နိုင်မဲ့မဟာဗျူဟာတရားမရှိပါဘူ
းအရှေ့အလဲပိုင်းဒေသမှာအာရှတိုက်သားတိုက်ခိုက်ရေးသမားတစ်ထောင်လောက်ရှိမယ်လို့သုံးသပ်သူတို့ကခန့်မှန်းပါတယ်ပြီးခဲ့တဲ့နှစ်အတွင်းအင်ဒိုနီးရှားနိုင်ငံမှာအချမ်းဖက်သမားတွေအဖြစ်ဖမ်းဆီးခဲ့သူတည်ဆုံးခဲ့သူပေါင်း190အထိရှိခဲ့ပြီးဒီအရေအတွက်ကနှစ်ဆဖြစ်လာလားလို့ UNODC ကပြောပါတယ်2016ခုနှစ်ဇန်နဝါရီလတည်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပထမဆုံးအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ရဲ့တိုက်ခိုက်မှုလို့ဆိုတဲ့အသေးခံဘုံးဖောက်ခွဲမှုကြောင့်တိုက်ခိုက်သူ၄ဦးနဲ့အရက်သား၄ဦးတည်ဆုံးခဲ့ပါတယ်ဇူလိုင်လမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS တို့ရဲ့တိုက်ခတ်မှုကြောင့်လူ20ကျော်သေဆုံးခဲ့ရပြန်ပါတယ်။ဇူလိုင်လထဲမှာပဲမလေးရှားနိုင်ငံကွာလာလမ်ပူမှာဘုံခွဲတိုက်ခိုက်ခံရပြီးလူ10ဦးထိခိုက်ဒဏ်ရာရပါတယ်။မလေးရှားအစိုးရကဒီအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးလိုက်တဲ့15ဦးထဲမှာရဲဝင်တန်း2ဦးလည်းပါဝင်ခဲ့တာပါ။ဆီးရီးယားနိုင်ငံကမလေးရှားနိုင်ငံသား IS အဖွဲ့ဝင်မူဟာမက်ဝန်ဒီမူဟာမက်ဂျီဒီရဲ့ညွှန်ကြားချက်နဲ့တိုက်ခိုက်တာဖြစ်တယ်လို့မလေးရှားအာဏာပိုင်တို့ကစွပ်စွဲပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတို့မှာထိုးစစ်တွေနဲ့ရင်ဆိုင်လာရတဲ့အတွက်အရှေ့တောင်အာရှဒေသက IS တိုက်ခိုက်ရေးသမားတွေဌာနေပြန်လာမဲ့ဘက်ကိုဥတီလာစေတယ်လို့ထိုင်းနိုင်ငံချူလာလန်ကွန်တက်တိုကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပွန်ဆူဟီရက်ကပြောပါတယ်
They would start to conduct their operations elsewhere. Some of this will be kind
of. Yeah, မရွေးတိုက်ခိုက်လာနိုင်ပါတယ်။ကိုတူကိုထတကူဒီတိုက်ခိုက်တဲ့ပုံစံမျိုးတွေပိုတွေ့လာရနိုင်ပါတယ်။တစ်ချိန်တည်းမှာပဲအဖွဲ့အစည်းရှိတဲ့တိုက်ခိုက်ရေးသမားတွေကလည်းသူတို့နိုင်ငံတွေကိုပြန်လာကြမှာပါ။ဒါကြောင့်အရှိတောင်အရှာဒေသအနေနဲ့ရှစ်လျှောက်အကြမ်းဖက်တိုက်ခိုက်ခံရနိုင်ကြတဲ့အပေါ်အစင်သင့်ကင်တွယ်နိုင်ဖို့ပြင်ဆင်ကြရမှာပါ။
အရှိတောင်အရှာဒေသအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်ကအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ဂျမာအစ္စလာမီးယားအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုချေမုံကင်တွယ်ခဲ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးအသုံးချဖို့လိုအပ်တယ်လို့လဲတီတီနန်ပွန်ဆူဟီယက်ကပြောပါတယ်2002ခုနှစ်မှာအင်ဒိုနီးရှားဘာလီကျွန်းဘုံခွက်တိုက်ခိုက်မှုအတွင်လူပေါင်း200ကျော်သေဆုံးခဲ့ရမှုအပါအဝင်ဂျမာအစ္စလာမီးယားအဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်အရှေ့တောင်အာရှဒေသတွင်တုန်လှုပ်ခြောက်ခြားခဲ့ပါတယ်ဒါပေမဲ့လည်းအခုချိန်မှာတော့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်မှုအသစ်ကွဲပြားတဲ့အကျိုးစီးပွားတွေနဲ့ပိုပြီးခြားနားလာနေတာကြောင့်အရှိတောင်အာရှဒေသအနေနဲ့ဒီဒီချင်းမှာဘလို့ဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းပါတယ်လို့လဲနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပွန်ဆူဟီယက်ကပြောပါတယ်။ဆာယေးဆရာလူအခွင့်ရေးရှင်နေဘင်ဂျမင်ဇဝါစကီကလည်းဒေသတွင်ပူးပေါင်းဆောင်ရွက်မှုမှာအခက်အခဲရှိလာနိုင်တယ်ဆိုတဲ့အပေါ်မှာသဘောတူပါတယ်
။ It's going to be difficult for Southeast Asian countries to come up with
ISIS ပြဿနာကအသစ်ဖြစ်လေတော့အာဆီယံ၁၀နိုင်ငံစလုံးအနေနဲ့တူညီတဲ့ဘုံမူဝါဒတရားရဖို့တော့ခက်ပါအောင်မယ်
။အင်ဒိုနီးရှားနိုင်ငံဂျာကာတာချေးဆိုင်မူဝါဒရေးရာသုံးသပ်ရေးအဖွဲ့ကြီးရဲ့2016ခုနှစ်အစဉ်ခံစာမှာတော့အရှေ့တောင်အာရှဒေသပင်လယ်ပြင်အတွင်းအစွန်းရောက်တဲ့အခြားမှာ ISIS ကိုထောက်ခံမှုပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာလာတယ်လို့ထောက်ပြပြီးလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နိုင်ငံပြင်ပကအဖွဲ့အစည်းတွေကိုအရင်ကထက်ပိုပြီးသိရှိထားဖို့အရေးကြီးလာနေတယ်လို့ထောက်ပြပါရယ်ဖိလစ်ပိုင်ကမန္တနာအိုဒေသကိုအထူးအာရုံစိုက်ဖို့လိုအပ်ပြီးအထူးသဖြင့် IS အဖွဲ့ကိုလိုလားတဲ့ဒေတာရင်းကဂျိတ်ဆက်အဖွဲ့တွေကြားမှာဖြစ်တယ်လို့လည်းအစင်ခန်းစာမှာဖော်ပြထားပါတယ်ရှင်